မြန်မာနိုင်ငံမှာကိုဗစ်ရောဂါကူးစက်မှုတွေတိုးလာနေရမှာအခုနောက်ဆုံးတရားဝင်ထုတ်ပြန်ထားတဲ့အချက်အလက်တွေအရကူးစက်သူအရေအတွက်ဟာရောဂါစတင်ဖြစ်ပွားခဲ့တဲ့တရုတ်နိုင်ငံထက်တောင်ပိုများလာနေတဲ့အကြောင်းကိုပြောပြပါမယ်။ကျွန်မကတော့စုစုပါ။ကမ္ဘာနယ်ဝန်ကယ်ရောဂါကူးစက်မှုတွေဆက်လက်မြင့်တက်နေရမှာဒီကနေ့မွန်လပိုင်းအထိတရားဝင်ထုတ်ပြန်ထားတဲ့ကိန်းဂဏန်းတွေအရတရုတ်နိုင်ငံမှာကူးစက်သူအရေအတွက်16,000ကျော်ရှိနေပြီးမြန်မာနိုင်ငံမှာတော့9,300ကျော်ရှိနေတာကြောင့်ရောဂါစတင်ဖြစ်ခဲ့တဲ့တရုတ်နိုင်ငံထက်တောင်ပိုများနေတာပါ။ရောဂါကူးစက်သူတိုးလာနေတာနဲ့အမျှကျန်းမာရေးဆောင်ရှောက်မှုတွေမှာအရင်ကတည်းကအားနည်းခဲ့တဲ့မြန်မာနိုင်ငံမှာစိန်ခေါ်မှုတွေနဲ့လည်းရင်ဆိုင်နေရပါတယ်။ရောဂါကူးစက်သူအများဆုံးရှိနေတဲ့ရန်ကုန်တိုင်းမှာဆိုရင်လည်းဆေးရုံတွေနဲ့ကိုဗစ်ရောဂါကူးသားရေးဌာနတွေမှာလူနာတွေကိုကူးသားပေးနေတဲ့ကျန်းမာရေးဝန်ထမ်းအားလိုအပ်ချက်တွေကြောင့်ဆရာဝန်သူနာပြုတွေမှာအလုပ်ဝင်ပြည်သားတွေလည်းရှိလာနေတယ်လို့ကျန်းမာရေးတာဝန်ရှိသူတွေကထောက်ပြနေပါတယ်။တနေ့တခြားတိုးလာနေတဲ့လူနာတွေကိုကူတာဖို့ကြိုးပမ်းနေရတဲ့တစ်ချိန်တည်းမှာပဲယောဂါကာကွယ်ရေးအတွက်ချမှတ်ထားတဲ့စည်းကမ်းတွေကိုလိုက်နာမှုအားနည်းနေတာဟာလည်းအဓိကစိန်ခေါ်မှုတစ်ခုဖြစ်နေတယ်လို့ရန်ကုန်ပြည်သူ့ဆေးရုံကြီးအရေးပေါ်ကူတာမှုဌာနမှဒေါက်တာမော်မော်ဦးက VOA ကိုပြောပါတယ်
။လူနာတယောက်ကပုံမှန်အတိုင်းပဲကုယုံတွေမကဘူး ICU တွေပါရန်ကုန်ဆေးရုံကြီးမှာထားတာ HCU တွေပါထားတာပေါ့နော်။အဲကြလို့လူနာတယောက်ဆိုရင်တာဝန်ကြတဲ့ဆရာဝန်ဆရာမ5-6ယောက်မကတာဝန်ယူရတဲ့အခြေအနေမှာရှိတယ်လေ။ဒါကြောင့်လူနာမဖြစ်အောင်နေကြဖို့ကျွန်တော်တို့ပြောချင်တာ။ပြည်သူတွေတော့အစတွေကစီကန်းချက်တွေအားလုံးနဲ့မှာမတ်စတာပါလက်သေးပါ social distancing လုပ်ပါလူစုလူဝေးကိုရှောင်ပါတက်နိုင်အိမ်ထဲမှာပဲနေပါလို့ကျွန်တော်တို့ပြောထားပြီးသားလေ။လူစုလူဝေးဆိုတဲ့ကိစ္စကတော့ကျွန်တော်ချိန်ညာရတဲ့နေရာမှာမဖြစ်မနေထွက်ရပါကဆိုတဲ့ကိစ္စမှာမဖြစ်မနေဆိုတာကကိုယ့်ရဲ့စီးပွားရေးကိုယ့်ရဲ့လူမှုရေးကိုယ့်ရဲ့ကျန်းမာရေးနဲ့ပတ်သက်လို့ဒီအနေပတ်သက်လို့ကမဖြစ်မနေဖြစ်တာပျော်ပွဲရှင်ပွဲရာမဖြစ်မနေမဟုတ်ဘူးဆိုတာကိုကျွန်တော်တို့ကတတိပေးခြင်းတယ်။အိမ်ထဲမှာပဲနေပြီးတော့အပြေကိုမထွက်ဖဲနဲ့နေနိုင်ရင်တော့ကောင်းတယ်ဒါပေမဲ့ဒီလိုထွက်တဲ့အခါမျိုးကြုံတဲ့အခါတိုင်းမှာလည်းပဲစီကန်တကြနဲ့မတ်စတာနဲ့ social distancing နဲ့ကိုတည်တည်ကြာကြာချောင်ရှားနိုင်ရင်ကုသမှုနည်းနိုင်တယ်မဟုတ်လို့တော့ကိုယ်နဲ့ဘယ်တော့ရောက်မလဲဆိုတာကိုအဲ့ဒါကိုတည်တည်ကြာကြာတတိထားကြဖို့ကျွန်တော်တို့ကတိုက်တွန်းလို့
မြန်မာနိုင်ငံမှာကူးစက်သူအတည်ပြုလူနာဒုတိယအများဆုံးရှိနေတဲ့မန္တလေးတိုင်းမှာလည်းရပိုင်အတွင်းကူးစက်နှုန်းမြန်လာတဲ့မန္တလေးခရိုင်အတွင်းကမြို့နယ်ခုနှစ်ခုမှာကျန်းမာရေးညွှန်ကြားချက်တွေကိုထုတ်ပြန်လိုက်ပါတယ်။မဖြစ်မနေကိစ္စတွေကလွဲလို့အိမ်ပြန်မထွက်ဖို့ဗန်နဲ့ငွေကြေးဝန်ဆောင်မှုအစားအသောက်နဲ့ဆေးဝါးလုပ်ငန်းတွေကိုသာအကန့်အသတ်နဲ့လုပ်ကိုင်ခွင့်ပြုပြီးဈေးတွေကိုတတ်မှတ်ချိန်အတွင်းဖွင့်လှစ်ရောင်းချဖို့အပါအဝင်ကာယောဂါကာလနှစ်ပတ်တာကန့်သတ်ချက်တွေကိုဒီဇင်ဘာ5ရက်စနေနေ့မှာစတင်မဲ့အကြောင်းလဲမန္တလေးတိုင်းအစိုးရကပြောဆိုထားပါတယ်။ယောဂကူးစက်မှုတွေများတဲ့ဒေသတွေမှာကာယယောဂကာလစီမင်းချုပ်ဖောက်သူတွေကိုအရေးယူတာအပါအဝင်ယောဂထိန်းချုပ်ရေးတိုးမြှင့်ဆောင်ရွက်နေတယ်လို့လည်းမန္တလေးတိုင်းရမဲသိန်းခရိုင်လူငယ်ရေးရာကော်မတီအဖွဲ့ဝင်ဦးအေးမင်းများက VOA ကိုပြောပါတယ်
။မန္တလေးခရိုင်မှာပါဝင်တဲ့မြို့နယ်တွေကတော့အခြေအနေကတော့နည်းနည်းလေးဆုံးရတဲ့အခြေအနေမှာရှိရပါတယ်နော်။ဘာလို့လဲဆိုတော့ခုမန္တလေးမှာကျွန်တော်တို့ပိုးသွေးလူနာတွေကိုစစ်ဆေးတဲ့အခါမှာ90%ကျော်ရှိတဲ့နှုန်းဟာယောဂလက္ခဏာမပြပဲနဲ့ပေါ့နော်ပြည်သူလူထုတွေမှာကွာလာလှုပ်ရှားကူးစက်နေတာဖြစ်တဲ့ပုံကြောင့်မန္တလေးခုနှစ်မြို့နယ်မှာတော့ဒါဆုံးရတဲ့တရားရှိတယ်ဒါကြောင့်မလို့ကျွန်တော်ရင်းနှီးမိမှာဆိုရင်လည်းမန္တလေးခုနှစ်မြို့နယ်တော့ပြန်လာတဲ့လူတွေကိုကွာတင်းဝင်ဖို့တကူကျွန်တော်တို့ကစီစဉ်ဆောင်ရွက်ပြီးတော့စစ်ချက်တွေပြေးလျက်ရှိနေတယ်ပေါ့နော်ဟိုမန္တလေးခရိုင်မှာတော့ကူးစက်မှုများလို့ဆုံးရတယ်ကျန်တဲ့မြို့နယ်ရောဆိုတော့မန္တလေးတိုင်းမှာရှိတဲ့မြို့နယ်တွေနဲ့ဒီမန္တလေးခရိုင်ခုနှစ်မြို့နယ်နဲ့ကွာလာမှုတွေလည်းရှိနေဖြစ်တဲ့ကြောင့်ဒါကျွန်တော်တို့ဒီလိုအလုံးပူပေါင်းပါဝင်ပြီးတော့ပေါင်းကြည့်ပြီးတော့ဒါမန်လေးစာပြန်လာတဲ့သူတွေလည်းပဲ quality scan တွေရအောင်ပို့မှသာလေကျွန်တော်တို့လူနယ်ရေးကူးစက်မှုတွေထောက်ချနိုင်မှာဖြစ်ပါတယ်ဟုတ်ကဲ့
ကျန်းမာရေးနဲ့အကစားဝန်ကြီးဌာနရဲ့ဒီကနေ့မွန်လပိုင်းထုတ်ပြန်ပြီးချိန်အထိမြန်မာနိုင်ငံမှာကာယယောဂကြောင့်သေဆုံးသူ1998ဦးရှိနေပြီးယောဂအတည်ပြုလူနာကတော့9,300ဦးရှိနေပါတယ်အာဆီယံဒေသတွင်းဆယ်နိုင်ငံမှာတော့အင်ဒိုနီးရှားနဲ့ဖိလစ်ပိုင်ပြီးရင်ယောဂကူးစက်သူဥယေဟာမြန်မာနိုင်ငံကတတိယနေရာမှာရှိနေပါတယ်ရှင်။ကျွန်မကတော့စုစုပါ VOA အတွက်သတင်းပေးပို့ထားတာပါ။